ကမ္ဘာဖလားနဲ့အင်္ဂလိပ်ပရီမီယာလိပွဲတွေမှာကစားခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားခရစ်စတီယန်အတ်ဆူဟာတူရကီငလျင်အတွင်းပြိုကျနေတဲ့အစာအုပ်တွေအောက်မှာတည်ဆုံနေတာကိုရှာဖွေတွေ့ရှိခဲ့ရကြောင်းတူရကီဘောလုံးအသင်းကစနေနေ့ကထုတ်ပြန်ပြောဆိုပါတယ်။အသက်32နှစ်အရွယ်ဂါနာနိုင်ငံသားဘောလုံးသမားအတ်ဆူဟာငလျင်လှုပ်ခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကတည်းကပျောက်ဆုံးနေပြီးဟော့တေးမျိုးကပြိုကျနေတဲ့တိုက်ခန်းအစာအုပ်အပြည့်အစည်တွေကြားမှာသူ့ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အတ်ဆူရဲ့အကိုနဲ့အမွာဘူးညီအမတို့ဟာညီမတို့ဟာသူ့ကိုရှာဖွေတွေ့ရှိတဲ့နေရာမှာရောက်ရှိခဲ့ပါတယ်။သူ့ရဲ့ရုပ်အလောင်းကိုတကြုံဖို့အတွက်ဂါနာကိုပြန်လည်တည်ဆောက်မှာဖြစ်တယ်လို့ဂါနာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အတ်ဆူဟာ2012ခုနှစ်ကနေ2019ခုနှစ်အတွင်းဂါနာနိုင်ငံအတွက်နိုင်ငံတကာပွဲပေါင်း65ပွဲအနိုင်ရအောင်ကစားပေးခဲ့သူဖြစ်သလို2014ခုနှစ်ကမ္ဘာဖလားပွဲမှာဂါနာအသင်းကကစားခဲ့ပါတယ်။ဒါပြင်အင်္ဂလိပ်ပရီမီယာလိအသင်းနဲ့ဖြစ်တဲ့ Everton, Chelsea, Newcastle United တို့မှာကစားခဲ့တာဖြစ်ပါတယ်။နောက်ဆုံးတော့တူရကီဘောလုံးအသင်းဖြစ်တဲ့ Hittite Sport မှာကစားခဲ့တာဖြစ်ပါတယ်ခင်ဗျာ။